ညနေခင်းမှာသောရရှင်များရှင်2019ခုနှစ်မေလ24ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။ဒီညနေခင်းစီစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဂျွန်လ9ရက်နေ့မှာယာတုကနေနှုတ်ထွက်မယ်လို့ကြေညာလိုက်ပါတယ်။အရှေ့အလယ်ပိုင်းကိုအမေရိကန်တပ်သား9000ကနေ10000ကြာဆင်လွတ်မယ်ဆိုတဲ့သတင်းတွေကိုအမေရိကန်ယာယီကာကွယ်ရေးဝန်ကြီးကပယ်ချလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တရောက်သတင်းတွေမှာတော့ရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်တပ်အေအေနဲ့မြန်မာအစိုးရတပ်တို့ကြားတိုက်ပွဲတွေဖြစ်နေပါတယ်။အဲ့ဒီထဲမှာမှကြောက်တော်မြို့နယ်ထဲမှာတော့ဝါခုတ်တဲ့ချောင်းတူရွာသားတူဒီကနေ့မြေမြုံပိုင်းညင်းမိပါတယ်
။ဝါခုတ်သွားရမှာဂျပန်မြုံအဲ့ဒီညာဝါမြေမြုံမှတီတော့တာကုချင်းရောချင်းရောညင်းတဲ့အရှင်နေရတော့ဒီ
တော့တော့ဒေတာကံပြောပြပေးသွားတာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ပြီးတော့ဒီစပားစေးရဲ့အရှုံးပေါ်နေတဲ့ဘကိုးတိုင်းဇီးကုန်းကလယ်သမားတွေဆန္ဒပြကြတဲ့သတင်းနောက်အမေရိကန်ဆိုင်ရာသတင်းလွှာမှာတော့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေမှာ Silicon Valley ကအခြေစိုက်ကုမ္ပဏီတွေဘလို့များဆောင်ရွက်နေကြပါသလဲဆိုတာနဲ့ကမ္ဘာပေါ်မှာပြားကလေးတွေအကောင်ရေရွက်လာတာကိုဘလို့ဆောင်ရွက်ကြမလဲဆိုတာပညာပေးတဲ့ကုလသမဂ္ဂပြားထိန်းသိမ်းရေးနေ့အကြောင်းသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုညင်ဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာဝန်ကြီးချုပ်ယာရုကနေနှုတ်ထွက်တော့မယ်လို့ဒီကနေ့ကြေညာလိုက်ပါတယ်။ EU နဲ့ဝန်ကြီးချုပ်မေအစိုးရကြားရရှိထားတဲ့ဗြိတိန်နှုတ်ထွက်ရေး Brexit သဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာထောက်ခံမှုရအောင်မလုပ်နိုင်ခဲ့တဲ့နောက်ယာရုကနေဆင်းပေးမယ်လို့ကြေညာခဲ့တာဖြစ်ပါတယ်
။ But it is now clear to me that it is in the best interest of the country for a new prime minister to lead that effort.
ဗြိတိန်နှုတ်ထွက်ရေးကိစ္စတွေကိုဝန်ကြီးချုပ်တစ်ကဦးဆောင်တာဟာတိုင်းပြည်အကျိုးအတွက်အကောင်းဆုံးဖြစ်တယ်ဆိုတာရှင်းရှင်းသဘောပေါက်ပါတယ်။ဒါကြောင့် Conservative Party ခေါင်းဆောင်ယာရုကနေဂျွန်လ9ရက်နေ့မှာနှုတ်ထွက်မယ်လို့ကြေညာသွားတာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်တစ်ရွေးချယ်မှုကိုတော့ရှေ့သတင်းပတ်မှာစတင်မှာဖြစ်ပါတယ်။တိုင်းပြည်ချစ်စိတ်နဲ့ Brexit အတွက်အကောင်းဆုံးဖြစ်အောင်သူ့ဘက်ကလုပ်ခဲ့ပေမဲ့မအောင်မြင်ခဲ့တဲ့အတွက်အင်မတန်ဆင်မကောင်းဖြစ်ရတယ်ဆိုတာကိုလည်းအမှတ်30 Downing Lane ဝန်ကြီးချုပ်အင်ရှစ်မှာဒီဝန်ကြီးချုပ်မေကြေညာစင်မှာပြောကြားသွားပါတယ်။ဝင်ကြီးချုပ်တစ်ဖြစ်လာမဲ့သူအနေနဲ့က EU ရဲကနေဗြိတိန်နှုတ်ထွက်ဖို့တတ်မှတ်ထားတဲ့အောက်တိုဘာ31ရက်မတိုင်ခင်ဗြိတိန်ပါလီမန်မှာအတည်ပြုနိုင်မဲ့သဘောတူညီချက်တွေရရှိအောင်လုပ်ရမယ့်စိန်ခေါ်မှုကိုရင်ဆိုင်ရမှာပါ။အရင်ပြည်ထောင်ရေးဝင်ကြီးတာဝန်ယူခဲ့တဲ့ထရီဇာမေဟာ2016ခုနှစ်မှာဝင်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်ယာရုကနေနှုတ်ထွက်သွားတဲ့နောက်ဝင်ကြီးချုပ်ဖြစ်လာခဲ့တာပါ EU ရဲကဗြိတိန်နှုတ်ထွက်လို့တဲ့အများပြည်သူဆန္ဒကိုအကောင့်ထည့်ဖော်ရမယ်လို့ပြောကြပြီး EU ရဲသဘောတူညီချက်တွေရရှိအောင်ဆောင်ရွက်ခဲ့ပေမဲ့ဗြိတိန်ပါလီမန်မှာ3ချိန်ပယ်ချခံခဲ့ရပါတယ်။လွှတ်တော်အမတ်တွေထောက်ခံတဲ့သဘောတူညီမှုမျိုးရဖို့အတိုက်ခံ Labour Party ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပေမဲ့ဆွေးနွေးမှုပြတ်ခဲ့ပါတယ်။ EU နဲ့ဗြိတိန်ကြားနှုတ်ထွက်ပြီးနောက်လိုက်နိုင်ရမယ့်သဘောတူညီချက်တွေနဲ့ပတ်သက်လို့ကန့်ကွက်တဲ့အနေနဲ့အစိုးရအဖွဲ့ဝင်တချို့လည်းနှုတ်ထွက်ခဲ့ကြပါတယ်။
တရုတ်နိုင်ငံနဲ့ဖြစ်ပွားနေတဲ့ကုန်သွယ်ရေးစစ်ပွဲကြောင့်ထိခိုက်နစ်နာနေရတဲ့အမေရိကန်လက်သမားတွေအတွက်အမေရိကန်ဒေါ်လာ16ဘီလီယံထောက်ပံ့ကူညီသွားမယ်လို့သမ္မတဒေါနယ်ထရမ့်ကကတိပြုပြောကြားလိုက်ပါတယ်။ဒေါနယ်ထရမ့်ကအသီးနှံစိုက်ပျိုးတောင်သူတွေ၊မိမိရဲ့သမားတွေ၊နိုးနယ်နိုးထွက်ပစ္စည်းထုတ်လုပ်သူတွေခြံရံပြီးတော့ခြားသမားတွေကအီမီတော်မှာအဲ့လိုချိန်ညာခဲ့တာပါ။တရုတ်သွင်းကုန်ငွေတွေကနေဝင်လာမဲ့ဒေါ်လာဘီလီယံပေါင်းများစွာဟာအမေရိကန်လက်သမားတွေအတွက်ကြီးမားတဲ့အထောက်အကူဖြစ်လာစေမယ်လို့သမ္မတထရမ့်ကပြောပါတယ်။လက်သမားတွေဝင်ငွေကောင်းတဲ့နှစ်တွေပြန်ရောက်လာဖို့ဆန္ဒရှိကြောင်းကိုလည်းသမ္မတထရမ့်ကပြောဆိုသွားပါတယ်။တရုတ်ရဲ့သွင်းကုန်တွေကိုအခွန်တိုးကောက်တာကိုလက်တုံပြန်တဲ့အနေနဲ့အမေရိကန်ပို့ကုန်တွေကိုတရုတ်ကလည်းတံပြန်အခွန်တိုးကောက်ခဲ့တဲ့အတွက်နိနာခဲ့ကြတဲ့အမေရိကန်လက်သမားတွေကိုဒုတိယအကြိမ်ဖြစ်ခုလိုထောက်ပံ့ကြေးပေးတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကလည်းလက်သမားတွေကိုအမေရိကန်ဒေါ်လာ12ဘီလီယံထောက်ပံ့ကြေးပေးခဲ့သေးပါတယ်ခင်ဗျာ။
အီရန်ဘက်ကရှိလာနိုင်တဲ့ရန်အန္တရာယ်ကိုကာကွယ်ဖို့အရှိအလယ်ပိုင်းကိုအမေရိကန်တပ်သား9000ကနေ10000ကြာဆေလွတ်မယ်ဆိုတဲ့သတင်းတွေကိုအမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်ကပယ်ချလိုက်ပါတယ်။ပက်တန်ဂွန်စစ်ဌာနချုပ်ကတပ်သား9000ဆေလွတ်ဖို့စဉ်းစားနေတယ်လို့ Reuters သတင်းဌာနကထုတ်ပြန်ခဲ့သလို AP သတင်းဌာနကတော့တပ်သား10000လို့ထုတ်ပြန်ခဲ့တာပါ။ဒီအရေအတွက်တွေဟာမှန်မှန်မှုလို့ယာယီဝန်ကြီးရှန်နဟန်ကသတင်းတောက်တွေကိုပြောကြားပါတယ်။ဒါပေမဲ့အမေရိကန်တပ်တွေဆေလွတ်ဖို့စဉ်းစားနေတယ်ဆိုတာကိုတော့အင်ဂျီရောမှာသမ္မတကိုအခြေအနေတွေရှင်းလင်းမပြောခင်မှာသူကအတည်ပြုပါတယ်။ထောင်ထဲချတဲ့တပ်တွေဆေလွတ်တာအပအဝင်အရှိလေပိုင်းမှာဖြစ်နေတဲ့တင်းမာမှုတွေကိုတုံ့ပြန်နိုင်မဲ့နည်းလမ်းတွေကိုကာကွယ်ရေးယာယီဝန်ကြီးနဲ့ပူးတွဲစစ်ဦးစီးချုပ်များရဲ့ ဥက္ကဋ္ဌဘိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့တို့ကတမရကိုကြာတာပြင်းနေတော့ကရှင်းလင်းပြောကြားခဲ့ကြပါတယ်။နောက်ထပ်တက်တွေဆင်လွတ်ပေးဖို့အတွက်အရှိလေပိုင်းဒေသကိုတာဝန်ယူရတဲ့စစ်ဌာနအကြီးအကဲဘိုလ်ချုပ်ကြီးကဲနက်မက်ကန်စီကတောင်းဆိုခဲ့တာပါ။လိုအပ်ရင်တက်တွေဆင်လွတ်မယ်လို့စစ်တပ်အကြီးအကဲတွေနဲ့မတွေ့ဆုံခင်မှာတမရဒေါ်နယ်ထရမ့်ကလည်းပြောပါတယ်။အမေရိကန်ရေတပ်စစ်သည်မော့အုပ်စုနဲ့တိုက်ခိုက်ရေးအဖွဲ့တွေကိုမေလာဇန်ပိုင်းတွေကအရှိလေပိုင်းဒေသကိုဆင်လွတ်ထားပြီးဖြစ်ပါတယ်။
ဖလီကျင်းချခံထားတဲ့ Weekly Internet Website တီထောင်သူ Julian Assange တရှိုးလုံးမှုအုပ်တွေရနောက်ထပ်ပြုဆိုင်ရာဆွဲချက်သစ်တွေနဲ့ထပ်ပြီးတော့ရင်ဆိုင်နေရတယ်လို့ American ဆိုရရှိနေဒီကပြောလိုက်ပါတယ်။အခုဆွဲချက်သစ်က2016သမရရွေးကောက်ပွဲတုန်းကခုယူခံလိုက်ရတဲ့ Democratic Party ရဲ့ email တွေကို Weekly ကဖြန့်ခဲ့တယ်ဆိုတာနဲ့မသက်ဆိုင်ဘူးလို့လည်းပြောပါတယ်။ American ဆိုရကအမှုဆက်ရှိမှုနဲ့ဆွဲချက်တင်ထားတဲ့ထဲမှာ Assange American စစ်တပ်ရဲ့ဝန်ထမ်း Chelsea Manning နဲ့ပေါင်းပြီးတော့အာဖဂန်နဲ့ US စစ်ပွဲတွေပါဝင်ဂွန်နမနာမိုအချင်းစကန်နဲ့ဆိုင်တဲ့အမေရိကန်အစိုးရရဲ့ထိပ်တန်းရှိဝတ်သတင်းချက်လက်သိမ်းပေါင်းများစွာကိုရယူပြီးတော့ WikiLeaks ဆောင်ရွက်တော်မှာဖော်ပြခဲ့တယ်ဆိုပြီးတော့ဆွဆွဲထားပါတယ်။အဆန်းကိုအာမဂန်ဖောက်ပြမှုကြောင့်အကျဉ်းထောင်တွေမှာဆက်လက်ဖမ်းဆီးထားပြီးတော့သူ့အနေနဲ့အမေရိကန်နဲ့ဆွီဒင်နိုင်ငံတွေကိုတရားခဏ်အဖြစ်လွှဲပြောင်းပေးခံရနိုင်မယ်အခြေအနေနဲ့လည်းရင်ဆိုင်နေရပါတယ်ခင်ဗျာ။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။သောက်စနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဟွာဝေးဆက်သွယ်ရေးနဲ့နည်းပညာလုပ်ငန်းကြီးကိုတည်ထောင်သူအမှုဆောင်အရာရှိချုပ်ရန်ဂျန်ဖေးဟာသူ့လုပ်ငန်းနဲ့တရုတ်အစိုးရကြားဆက်ဆံရေးကိုလိန်ညာပြောနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကဆွဆွဲလိုက်ပါတယ်။ဟွာဝေးဟာတရုတ်နိုင်ငံနဲ့တည်းမဟုတ်ဘဲတရုတ်ကွန်မြူနစ်ပါတီနဲ့ပါဆက်နွယ်ပတ်သက်နေတယ်လို့ CNBC ရုပ်သံနဲ့မေးမြန်းကမ်းမှဝန်ကြီးပွန်ပေယိုပြောကြားသွားတာပါ။အဲ့လိုပတ်သက်မှုတွေရှိနေတာကြောင့်ဟွာဝေးကိုရက်ထဲကအမေရိကန်ဆိုင်ရာအချက်အလက်တွေအတွက်အန္တရာယ်ကျရောက်စေတယ်လို့လည်းဆိုပါတယ်။ဟွာဝေးဟာ 5G မြန်နှုန်းမြင့်အင်တာနက်ကွန်ရက်ဖြန့်တဲ့နည်းပညာနဲ့ပစ္စည်းကိရိယာတွေထုတ်လုပ်တဲ့နေရာမှာရှေ့ပြေးနေတဲ့အကြီးဆုံးလုပ်ငန်းကြီးဖြစ်ပါတယ်။ 5G ကွန်ရက်ဖြန့်နေကြတဲ့ကမ္ဘာနိုင်ငံတွေမှာသူ့နည်းပညာနဲ့ပစ္စည်းတွေအသုံးပြုအောင်ဟွာဝေးကကြိုးစားနေတာပါ။အမေရိကန်အစိုးရကတော့ဟွာဝေးကတဆင့်တရုတ်အစိုးရကထောက်လှမ်းနိုင်တယ်လို့ဆိုပြီးမတုံ့ကြဖို့အလေးထားပြောနေပါတယ်။
တရုတ်နိုင်ငံနောက်တောင်ပိုင်းကမြစ်တစ်ခုမှာခီးတဲ့တင်ဆက်လေတစ်စင်းတိမ်မောက်ခဲ့တာကြောင့်လူဆယ်ယောက်ထပ်မံဆီဆုံးသွားခဲ့ပါတယ်။ဒါပြင်နောက်ထပ်၈ယောက်ပျောက်ဆုံးနေပြီးတော့ရင်ကုန်သမားတွေပါဝင်ခဲ့တဲ့အဖွဲ့တွေကဒီပျောက်ဆုံးနေတဲ့သူတွေကိုဒီနေ့အစောပိုင်းမှာရှာဖွေနေတာကိုတရုတ်အစိုးရပိုင်း CCTV ရုပ်သံလိုင်းကပြသခဲ့ပါတယ်။ဒီဆက်လေဟာဂီဇူးပြည်နယ်ဘန်ရောင်းရွာမှာပေါက်သွားခဲ့တာဖြစ်ပြီးတော့ခဲ့တဲ့အဖွဲ့တွေကဆက်လေမောင်းသူပါဝင်လူ၁၁ယောက်ကိုခဲတင်နိုင်ခဲ့ပါတယ်။တရုတ်ရဲတပ်ဖွဲ့ကတော့တင်မောတိမောက်ခဲ့တာနဲ့ပတ်သက်ပြီးတော့ဆက်လေဒီမောင်းတဲ့သူကိုစစ်ဆေးမေးမြန်းနေပါတယ်။ဒီအနာပိုင်းတွေကတော့ဒီဆက်လေဟာကိုဘာသာကိုဆက်တက်ပြီးတော့စောက်ထားတာဖြစ်တယ်ဆိုပြီးတော့ပြောပါရခင်ဗျာ
။ရာသီဥတုပြောင်းလဲဖောက်ပြန်မှုအပေါ်နိုင်ငံရေးသမားတွေစီးပွားရေးလုပ်ငန်းတွေကထိထိရောက်ရောက်ကင်တွယ်ဖို့တောင်းဆိုတဲ့အနေနဲ့ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့ကကျောင်းသူကျောင်းသားထောင်ပေါင်းများစွာဒီကနေ့လမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။ဒီနေ့မှဒီနိုင်ငံပေါင်း120ထက်မနည်းမှပြုလုပ်ဖို့စီစဉ်ထားတဲ့ဆန္ဒပြမှုတွေအတွင်လူငယ်တသန်းကျော်ပါဝင်လိမ့်မယ်လို့စီစဉ်သူတွေကခန့်မှန်းထားကြပါတယ်။ထံတော်အိမ်တန်းခွေတွေကြောင့်ကဘာကြီးပူနွေးလာတာကိုရှော့ချနိုင်ရေးနိုင်ငံရေးနဲ့စီးပွားရေးခေါင်းဆောင်တွေအများဆုံးဆောင်ရွက်ကြဖို့အတွက်ဆန္ဒပြသူတွေကတောင်းဆိုနေကြတာပါ။ဂျာမနီနိုင်ငံ Frankfurt မြို့ကဆန္ဒပြပွဲမှာတော့ကျောင်းသူကျောင်းသားတွေဟာ EU ဗဟိုဘဏ်ရှိရာကိုခြိတက်ဆန္ဒပြပြီးမြေအောင်လောင်စာထုတ်လုပ်တဲ့လုပ်ငန်းတွေပေါ်ငွေကြေးထောက်ပံ့ပေးနိုင်နေတာတွေရပ်ဖို့တောင်းဆိုခဲ့ပါတယ်။ကဘာကြီးပူနွေးလာပြီးရာသီဥတုဖောက်ပြန်နေတာကိုအစိုးရကထိထိရောက်ရောက်ကင်တွယ်ဖို့အတွက်ဆွီဒင်နိုင်ငံကအသက်16နှစ်အရွယ်ကျောင်းသူ Greta Thunberg ကဒဂိုရာလှုပ်ရှားမှုစတင်ခဲ့ပြီးတဲ့နောက်မှာအနာဂတ်အတွက်တောက်ကြနေများ The Fridays for Future ဆိုတဲ့လှုပ်ရှားမှုတွေကိုကမ္ဘာတဝန်းကကျောင်းသူကျောင်းသားတွေလှုပ်လာကြတာဖြစ်ပါတယ်။ဆွီဒင်ပါလီမန်လွှတ်တော်စာဦးရှိမှာ Greta Thunberg ကတောက်ကြနေတိုင်းကျောင်းမတက်ပဲပြီးခဲ့တဲ့နှစ်ဩဂတ်စ်လတည်းကစလို့စတင်ဆန္ဒပြခဲ့တာပါ။ကျောင်းမီးသွေးလိုမြေအောင်လောင်စာတွေကနေထွက်တဲ့ညဉ့်ညမ်းလေတုတွေကြောင့်ကမ္ဘာကြီးပူနွေးပြီးမိုးခေါင်မှုတွေရေကြီးမှုတွေအပူလှိုင်းဖြတ်မှုတွေရေခဲထောင်ကြီးတွေပျော်ကျမှုတွေပင်လယ်ရင်ထဲနဲ့ပြင်မြင့်တက်မှုတွေဖြစ်နေတာလို့သိပ္ပံပညာရှင်တွေကထောက်ပြနေကြပါတယ်။
ချက်နိုင်ငံနဲ့ကပ်နေတဲ့ဗဟိုအာဖရိကနိုင်ငံနယ်စပ်မြို့မှာအင်္ဂါနေ့ကလူ90ကျော်အစုလိုက်ပြုံလိုက်တပ်ခံထားရတဲ့ပုံမှာပွန်နေချင်းအထိတ်မှတ်ဖြစ်နေအောက်မေ့ပွဲအခမ်းအနားတွေကို300ချာချင်းပပြုလုပ်သွားမှာဖြစ်ပါတယ်။ဒါပြင်နိုင်ငံအနောက်တောင်ပိုင်းမှာလည်းအသက်89နှစ်အရွယ်ခရီးရန်သီလရှင်တစ်ပါးကောင်းဖြတ်တပ်ခံထားရတဲ့ပတ်သက်ပြီးတော့တနိုင်ငံလုံးတိုင်းတာနဲ့ဝန်ထမ်းကြီးကွဲကြောင်းသမရဖော့စတင်အချင်းတော်ဒဲရက်ကပြောပါတယ်။သမရကတော့ဒီတပ်ဖြတ်မှုဟာ 3R လို့ခေါ်တဲ့လက်နက်ကိုင်ပြည်သူ့စစ်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ပြင်ပြလိုက်ပြီးတော့ဒီတပ်ဖြတ်မှုနဲ့ပတ်သက်ပြီးတော့တိုက်ရိုက်တောင်းဝန်ရှိတဲ့သူတွေကိုဖမ်းဆီးပြီးတော့လွှဲပြောင်းပေးဖို့အဲ့ဒီအဖွဲ့ခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂညီညွတ်ရေးတပ်ဖွဲ့ဝင်တွေကနိုင်ငံနောက်မြောက်ပိုင်းကပဝါမြူနာတဝိုင်မှာလုံခြုံရေးကိလေသာတွေကိုထုတ်ပြန်လှုပ်ဆောင်လာနေပါတယ်။ကုလသမဂ္ဂတာဝန်ရှိသူတဦးရဲ့အဆိုအရတော့သရီးယာအဖွဲ့ကအဲ့ဒီနားရွာတွေမှာနေထိုင်တဲ့ရွာသားတွေကိုအစည်းအဝေးလုပ်ဖို့ခေါ်လိုက်ပြီးတော့အဲ့နောက်ပြစ်တက်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ဘာကြောင့်အခုလိုပြစ်ခဲ့ဆိုတာကိုတော့အရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဆိုပါတယ်။ဘူဟာရီကတမနိုင်ငံအဆိုအရဟာသရီးယာအဖွဲ့အပါအဝင်လက်နက်ကိုင်အဖွဲ့14ခုနဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကငြိမ်းချမ်းရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ခင်ဗျာ။
တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြမအစိုးရစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အေအေတို့အကြတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွေမှာတော့ဝါးသွားခုတ်တဲ့ချောင်းတူရွာသားတဦးဒီကနေ့မနက်ပိုင်းတုန်းကမြေမြုံမိုင်းနှင်းမိလို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။မနေ့တုန်းကလည်းဘူးသီးတောင်မြို့နယ်ဆိုင်းတင်ချောင်းဘက်မှာမြမစစ်တပ်နဲ့အေအေတပ်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့နှစ်ဖက်ထိခိုက်မှုတွေရှိခဲ့တယ်လို့တပ်မတော်ဘက်ကပြောပါတယ်။ဒီတိုက်ပွဲကြောင့်ဆိုင်းတင်ချောင်းရွာသားတွေလည်းစစ်ဘေးတိမ်းရှောင်နေရပါတယ်။စီးရဲတင်းမာမှုတွေနဲ့အရက်သားထိခိုက်မှုတွေများလာနေတဲ့ရခိုင်ပြည်နယ်အတွင်းကစစ်ရေးနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ချောင်းတူကျေးရွာသားတို့ဒီမနက်ပိုင်းတော့တဲ့ဝါခုတ်သွားရမှာမြေမြုပ်မိုင်းနေမိလို့ထိခိုက်ဒဏ်ရာရရှိခဲ့ပြီးကြောက်တော်စေယုံမှာစေကူသတ်မှုခံယူနေရတယ်လို့ကြောက်တော်မြို့ခံကိုကျော်လှမြင့်ကပြောပါတယ်။
ဝါခုတ်သွားရမှာတပ်ဖွဲ့မြုံအဲ့ဒီနေရာဝါမြေမြုပ်မိုင်းထိသွားတာကိုချင်းတို့ကရှင်းနေပါကြီးဒင်းရရှင်နေရတော့ဒီပိုင်းချရမှာနေထိုင်မျိုးတော့မရှိပါဘူးဒါပေမဲ့အလိုလိုပတိဖြစ်တာကမရပါဘူးမိုင်းတော့ဘေးဖို့ထောင်တာတော့မရှိဘူးသူတို့မိသားစုတွေလည်းမရှိဘူးခဲ့တာတော့
မြေမြုပ်မိုင်းပောက်ပွဲထိမှန်ခဲ့လို့တန်ရာရရှိသူကတော့ချောင်းတို့ရွာသားမောင်ကျော်နိုင်စိုးအသက်23နှစ်ဖြစ်ပြီးလက်ရှိဆေးရုံမှာဆေးကုသမှုခံယူနေရတာပါဒီမြေမြုပ်မိုင်းပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကြောက်တော်ရဲစခန်းကိုဆက်သွယ်မေးမြန်းရမှာစခန်းမှုဆွေးလွင်ကအခုလိုပြောပါတယ
်ဟုတ်တာတော့ဟုတ်တယ်ကျွန်တော်ကအဲ့ဒီဖြစ်စဉ်ကြတော့သူကဒူနာကြောက်တော်ဆေးရုံရောက်လာတယ်ဆိုတာတော့ပဲကျွန်တော်ကသိတာကိုကျွန်တော်ကနေပြီးတော့မှအဲ့ဒီဖြူစင်မြေတားနာရီကနဲ့ရောက်လာလို့ကျွန်တော်ကသွားကြည့်ကြပဲရှိတယ်ကျန်တဲ့ဇက်လိုင်းကြတော့ကျွန်တော်မသိဘူ
းမိုင်းပောက်ကွဲတဲ့နေရာဟာမြန်မာစစ်သားနဲ့အေအေရခိုင်လက်နက်ကန်အဖွဲ့တို့လှုပ်ရှားနေတဲ့နေရာဖြစ်ပြီးပယ်ဖွဲ့ထောင်တာတဲ့မိုင်းဆိုတာအတိမပြုတ်နိုင်ဘူးလို့ချောင်းသူကြေးရွာသားတွေကပြောပါတယ်ကြောက်တော်မြို့နယ်မှာမေလ23ရက်နေ့ကလည်းကောင်မင်္ဂလာကျေးရွာအုပ်စုမပြောချောင်းကျေးရွာကရွာသားနှုတ်မြေမြုပ်မိုင်းပောက်ကွဲစီမံလို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်တွင်မြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့အကြားတိုက်ပွဲဆက်လက်ဖြစ်ပွားနေသလိုနှစ်ဖက်ထိခိုက်တေကြီးမှုတွေပြင်အရတားထိခိုက်တေကြီးမှုတွေကလည်းတိုးလာနေပါတယ်။မနေ့ကဗုဒ္ဓတော်မြို့နယ်ဆိုင်းတင်ချောင်းရှိဘက်ဒေသမှာမြမစစ်တပ်နဲ့အေအေရခိုင်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့ရမှာတပ်မတော်ဘက်က20ဦးခန့်ထိခိုက်ကြဆုံးမှုရှိခဲ့တယ်လို့အေအေဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့လည်းတပ်မတော်သတင်းမှထုတ်ပြန်ရေးဖွဲ့တွင်းမှုဗိုလ်မှူးချုပ်စုံမင်းထွန်းကအခုလိုပြောပါတယ
်။မင်းကတော့ကျွန်တော်ဟိုခုံရုံးလေးကနာမှာဖြစ်ပြတာခုံရုံးလေးနဲ့တော့နည်းနည်းဝင်ပြီးတာပေါ့အဲ့ကမှာဟိုတိုက်ပွဲဖြစ်ပါလာပြီပါတယ်ဒီအချင်းကြီးရတော့နှစ်ဖက်ထိခိုက်ကြဖို့လို့ရှိတယ်။အဲလိုဒီကကအလောင်းရတယ်လို့ရှိတယ်။ဟိုဘက်ကလည်းထိခိုက်ကြဖို့ရှိတယ
်။ဘူရီတောင်မြို့နယ်စန်းတင်ချောင်းရှိဘက်ဒေသမှာသမတော်နဲ့အေအေဖွဲ့ကြတိုက်ပွဲမကြာခဏဖြစ်ပွားနေတာကြောင့်ပြင်းချောင်းမင်းလာကိုင်းစတဲ့ရွာရ900ခန့်ဟာစစ်ပေးတင်းချောင်းနေရဆဲလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကပြောပါတယ်
။ကျွန်တော်တို့ဒီပြင်းချောင်းပါမယ်မင်းလာကိုင်းပါမယ်နောက်ပြီးတော့ဒီမြို့မချောင်းပေါ့အဲ့ဒီဆိုင်ရင်ချောင်းကြီးမှာရှိတဲ့နေရာတွေကသူတို့ကကြားနေကြဆိုရုံပုံပြနေတာကြားပြီးအရင်ကတည်းကတစ်ခေါက်ဖြစ်တယ်အဲ့ဒီဒီကတည်းကတွေ့ပြီးနေကြတာဆိုတော့ချီဝါရနေမှာလို့ရှိနေတယ်မိစ်တဲ့ရော်တွေကိုပြေးသွားကြပြီ
တိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်လို့ရခိုင်တပ်မတော်ဘက်ကိုဆက်သွယ်ချက်ပေးမဲ့ဆက်သွယ်လို့မရဖြစ်ပါဘူးဒီရက်ပိုင်းမေလ22ရက်နေ့မှာလဲမြောက်ဦးမြို့နယ်ဝီတာလီရွာကျမ်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်တဲ့တိုက်ပွဲကြောင့်ရွာသား300ကျော်ဟာပစုံဖီချေးရွာဘက်ကိုစစ်ပြီးတိမ်းရှောင်နေရပါတယ်ဒီနေ့စံကဆလို့မေလအထိမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားမှုအကျဉ်း300လောက်ရှိခဲ့ပြီလို့အေအေဘက်ကပြောပါတယ်။ဒ ဒီလိုဖြစ်တဲ့တိုက်ပွဲတွေကြောင့်စစ်ပွဲနဲ့မသက်ဆိုင်တဲ့အရာသားတွေထိခိုက်ဒေဆုံးမှုတွေများပြားလာတယ်လို့တိုက်ပွဲဖြစ်ပွားရာဒေသကရွာသား၄တောင်ကျော်ဟာလည်းစစ်ဘေးတိမ်းရှောင်နေရပါတယ်။လက်ရှိမိုးရွာတွေရောက်တော့မှာမို့ရာကြီးမိုးကတဲနဲ့တာနေထိုင်နေရတဲ့စစ်ရှောင်ဒုက္ခသည်တွေဟာရာသီဥတုတန်ကြောင့်အတိဒုက္ခရောက်နေကြတယ်လို့လည်းစစ်ရှောင်ကူညီပေးရေးကော်မတီတွေကပြောပါတယ်ခင်ဗ
ရဲသမားတွေဆန္ဒပြကြတဲ့သတင်းကိုတင်ဆက်ပေးကြပါရစေ။ဒီနေ့ရဲ့ညွေစဘာပေါ်ချိန်မှာတော့စံကုန်တယ်တွေကအစိုးရတက်မှတ်ထားတဲ့စဘာစည်းထက်နှိမ်ပြီးတော့ဝယ်နေကြလို့အရှုံးပေါ်နေတဲ့ဘကိုးတိုင်းကလယ်သမားတွေဟာဒီကနေ့မှပဲဇီးကုံမြို့မှာလူအင်အား900ကျော်နဲ့စုဝေးဆန္ဒပြခဲ့ကြပါရစေ။စဘာစည်းကြလို့အစိုးရဗန်ချင်းွေပြတ်မဆက်နိုင်ကြတဲ့လယ်သမားတွေဟာရက်တီဖို့ခက်ခဲလာတာကြောင့်အစိုးရကဂျောင်းဝင်ကူညီဖြည့်ရှင်းပေးဖို့ကိုလည်းလယ်သမားအဖွဲ့အစည်းတွေကတောင်းဆိုကြပါရစေ။ကိုဇော်ထက်သတင်းပေးပို့ထားပါရစေ။
အစိုးရတတ်မှတ်ထားရဲ့အခြေခံစဘာစည်းကျင်း105သိန်းနှုန်းနဲ့ကုန်တယ်တွေကဝယ်ယူပေးဖို့ဈေးနှိမ်ဝယ်ယူရဲ့ကုန်တယ်တွေကိုလိုမရှိကြောင်းတွေးကြော်ပြီးဘကိုးတိုင်းတာဝတီခရိုင်ကလယ်သမားတွေဟာဒီနေ့မတ်လ24ရက်မှာအင်အား900ကျော်နဲ့ပထမဆုံးအကြိမ်စုဝေးတောင်းဆိုလိုက်တာပါ။တေကကုန်ကြမ်းဈေးချက်3သိန်းခွဲရှိလို့အခုလိုကုန်တယ်တွေပေးရဈေးတိုင်းဆိုရင်လယ်သမားတွေကအရှုံးပေါ်နေတဲ့အတွက်အခုလိုစုဝေးပြီးတောင်းဆိုလိုက်တာလို့ဘကိုးတိုင်းတာဝတီခရိုင်ဈေးကုန်မြို့နယ်လယ်သမားဒေါ်မာလာအောင်ကပြောပါတယ်။
ဆန္ဒမတင်ကြောင်းလည်းအစိုးရပေါ့အစိုးရအနေပြီးတော့တက်မှတ်ပေးချတဲ့ဟို5သိန်းသုံးအကူမွေရဆိုပြီးတော့လေ4သိန်း2ပေါင်းနဲ့ပဲဝယ်သွားတယ်အခုဆိုလက်ရှိ4သိန်းတပါမှရှိတယ်လေပြင်ပြီးခဲ့တဲ့နေ့က6သိန်းလေ6သိန်းကိုရေဆက်လက်တွေနဲ့ပဲဝယ်တာလေခုနေ့ကပြန်6နေတဲ့ဥစ္စာတော့သူကပေါင်50အစွန်းတပေါင်းပိုးပေးပြီးတော့ဝယ်သွားတာကိုမယ်ပွဲသားတွေရဲ့အောက်မှာတခါလဲဟိုဒုက္ခအရင်ငယ်ကြီးကြရောက်နေလို့လေဟိုအရင်ရက်ကဆိုဝယ်မဲ့လူမရှိတော့ဒီတိုင်းနေထားပြီးတော့အရင်အလုပ်သမားတွေနဲ့နေဆန်းကားတွေပေးရတာပေါ့နော်ဘလို့မှလည်းတောက်ခံနေရဲ့ဟိုအင်းအားလည်းမရှိဘူးပေါ့မရှိတော့ကုန်းကုန်းရောင်းရတာပေါ့နော်သူတို့ပေးတဲ့ဈေးနဲ့ပဲလူတွေသမားတွေကအခုအရှုံးနေရအရင်ပေါ်နေတို့လေခုနေ့တို့ပဲအဲ့လိုဆန္ဒဟိုထုတ်ဖော်ပြတာပေါ့ဟာ
စဘာစည်းတင်းတရာကိုကြက်9သိန်းအနေဆုံးထားပေးဝယ်ဖို့စံစဘာအသင်းချုပ်က2018မတ်လ6ရက်ကထုတ်ပြန်ထားတာပါဈေးကွက်မှာအခြေခံဈေးထက်ကျနေရင်တော့အခြေခံဈေးတိုင်းပဲပေးဝယ်ရမယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်ဒီနှစ်အတွက်အခြေခံဈေးတတ်မှတ်ချက်မထုတ်ပြန်ရသေးပေမဲ့လည်းအဲ့ဒီဈေးတိုင်းပဲပြင်ပမှာတတ်မှတ်ချက်ရှိနေရပါလယ်သမားအားလုံးနှိပါဟာအစိုးရဘဏ်ချင်းငွေနဲ့မလွတ်ကင်းကြပါဘူးဈေးကြရတဲ့အတွက်အယောင်ရီတိုင်းမှာလည်းလယ်သမားတွေကအခက်အခဲရှိနေပြီးအစိုးရရဲ့ညွေစဘာချင်းငွေကိုကြည့်အောင်မဆက်နိုင်လို့မိုးစဘာချင်းငွေထပ်ထုတ်ဖို့ကလည်းမဖြစ်နိုင်ကြောင်းအယောင်ရီတိုင်းဒေသကြီးတောင်သူလယ်သမားအသင်းအတွင်းရင်မူဦးအေးတောင်က VOE ကိုပြောပါတယ
်ကြားတယ်ကြားတယ်ဒီအယောင်ရီမှာလည်းကြားတယ်ကြားတာပဲဆိုဘူးဆိုရင်၄သိန်း၅တောင်၄သိန်း၆တောင်အဲ့ဒီလောက်ပဲရှိတယ်ကြည့်ကြဖို့လည်းအခက်အခဲရှိနေတယ်။နောက်ဒီမိုးစဘာပြန်ချဖို့လည်းဘုန်းကြီးတရားလုံးကငွေတွေလိုအပ်နေတာပေါ့။ကြွေးမဆနဲ့တော့ဆိုတဲ့အံငွေထုတ်ဖို့လည်းအခက်အခဲရှိတာမယ်။နောက်အပြင်ကကြီးရတဲ့ဟာတွေလည်းလိုတော့ပေါ့ဗျာလက်သမားကတော့ကြီးရတာဘူးမဟုတ်တော့
။ဘိုးတိုင်းကလက်သမား3သိန်းကျော်အတွက်300ဒီစာချင်းငွေကြက်ငွေ334ဘီလီယံ3ချိန်ခွဲပြီးဘကိုးတိုင်းလေယာဖွံ့ဖြိုးရေးတံကထုတ်ချေးထားပါတယ်ဒီလိုအခက်ခဲတွေမျိုးမျိုးကြောင့်ချိထားရေးငွေတွေကိုထောက်ဝက်လောက်ပဲပြန်ရသေးကြောင်းဘကိုးတိုင်းလေယာဖွံ့ဖြိုးရေးဘဏ်မန်နေဂျာဦးသိန်းထိုက်က VOE ကိုပြောပါတယ
်ထောက်ဝက်လောက်ပဲဟုတ်တယ်အခုလောလောဆယ်ကကျွန်တော်တို့ချိထားတဲ့ငွေရဲ့ထောက်ဝက်လောက်ပဲပြန်ရသေးတယ်90ရံလုံးကျော်လောက်ပဲပြန်ရသေးတယ်အကြောင်းမျိုးမျိုးရှိတာပေါ့နော်ရည်ရွယ်မှုမမှန်လို့ဒီနေ့အထွက်ချော်တာရှိတာပေါ့တချို့ကြတော့လေဒီနေ့ဈေးနှုန်းနဲ့ပြန်ရောင်းရတဲ့ဟိုဟာနဲ့သူတို့ရင်းရတဲ့ဥစ္စာနဲ့ပေါ့နော်ဟိုတွက်ချင်မထိုက်တာတွေလည်းရှိမှာပေါ့
လေသမားတွေဟာနိုင်ငံခြားဈေးကွက်လာလာရှိရဲ့ပဲမျိုးစုံကိုမနေ့ကစမ်းပြီးစိုက်ကြပေးမယ်လဲပဲစိတ်ကအိန္ဒိယမြန်မာကုန်သွယ်ရေးမူဝါဒအပြောင်းလဲကြောင်းဈေးကောက်မရခဲ့ပါဘူးဒါကြောင့်လေသမားတွေဟာဒီနှစ်မှာစဘာကိုပြန်စိုက်လာကြရတဲ့အတွက်စဘာအထွက်များနေရဖြစ်ပါတယ်မြန်မာအစိုးရကပြပဆန်တင်မိုးနိုင်ဖို့ကြိုးပမ်းနေပေမဲ့အဓိကကုန်သွယ်ဘက်နိုင်ငံတရုတ်နိုင်ငံရဲ့စံဝယ်ယူရေးမူဝါဒအပြောင်းလဲရေးကြောင်းမြန်မာစံတင်မိုးမူဟာ2019-2018ဘဏ္ဍာနှစ်မှာတိတိတသာကျခဲ့ပါတယ်မြန်မာကနေတရုတ်ယူနန်ပြည်နယ်တွေကိုစံတန်ကြီးနှစ်ပန်းကျော်လောက်နေဆက်ကနေနှစ်စဉ်တင်ပို့နေရပါဒါပေမဲ့လည်းဒီလိုနေဆက်ကနေတင်ပို့နေတဲ့မြန်မာစံတွေကိုတရုတ်ကုန်တွေကတရားမဝင်လမ်းကြောင်းကနေအခွန်ရှောင်ဝယ်ယူနေရကြောင်းဒါကိုဟန်တားရဲ့အနေနဲ့တရုတ်အစိုးရကနေဆက်ကုန်တွေကိုပိတ်ပစ်လိုက်ပြီးရနောက်ပိုင်းမှာမြန်မာစံတွေအဝယ်ကျဆင်းသွားတာဖြစ်ပါတယ်နေဆက်ရောင်းဝယ်နေတာပို့ကုန်ကျဆင်းတာတွေကြောင့်စံစည်းကွက်တိတိတသာထိခိုက်နေရတဲ့အပေါ်မှာအစိုးရကပါဝင်ကူညီပေးဖို့ကုန်တယ်တွေကတောင်းဆိုထားပါတယ်။ညွေစဘာစည်းကျဆင်းနေရကိုတားဆီးနိုင်ဖို့အတွက်အသင်းဝင်ကုမ္ပဏီတွေကစူးစမ်းဝယ်ယူပေးနေတဲ့အကြောင်းကိုလည်းမြန်မာနိုင်ငံစံစဘာအသင်းချုပ်ကမေလ18ရက်မှာကြေညာချက်ထုတ်ပြန်ထားပါတယ်။
ကိုယ်စားထက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်ဆီလီကွန်ဗယ်လီဟာအမေရိကန်စံသစ်တီထွင်မှုရဲ့ဗဟိုချက်အဖြစ်နဲ့နှစ်ပေါင်းများစွာရှိလာခဲ့တာပါအခုဆိုရင်တော့အဆင့်မြင့်နည်းပညာလုပ်ငန်းဟာအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုမှာအာရုံစိုက်ခံလာရတာကြောင့်အဲဒီမှာအခြေစိုက်တဲ့ကုမ္ပဏီတွေအနေနဲ့အခြေခံအနေနဲ င်းလွာကိုတော့ကိုကြော့ကြော့သိမ်းပြောပြပေးပါရှင
် 5G မိုဘိုင်းဆက်သွယ်ရေးကွန်ရက်လို Artificial Intelligence လို့ခေါ်တဲ့ဉာဏ်တုလို့အလိုလျောက်ရင်မောင်းစနစ်လို့ဤပညာသစ်တွေနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်ကြားတင်းမာနေတာကိုဤပညာစစ်အေးတိုက်ပွဲသေးလို့ခေါ်နေကြပါတယ်ဆီလီကွန်ဗယ်လီမှာယုံထိုင်တဲ့ပန်တဂွန်စစ်တပ်နောက်ချုပ်ရဲ့ဌာနကွဲ Defense Innovation Unit ကအဲဒီကကုမ္ပဏီအားလုံးကိုလက်တွဲလှုပ်ဆောင်နိုင်တဲ့ရှိသူတွေဖြစ်မြင်ပါတယ်စီးပွားရေးဆိုင်ရာဒုံးရင်နဲ့ဂျိုဒုကုမ္ပဏီတွေဟာဈေးလျှော့ချဖို့နဲ့စွမ်းဆောင်ရည်ပိုကောင်းမှုစူးစမ်းနေကြပါတယ်ဖန်တီးတီထွင်သူတွေကလည်းခက်ခဲတဲ့အခြေအနေတွေကိုရင်ဆိုင်ကျော်လွှားဖို့နီလန်းသစ်တွေရှာနေကြပါတယ်ဒါပေမဲ့တရုတ်ရင်းနှီးမြှုပ်နှံသူတွေနဲ့ကုမ္ပဏီတွေဟာလည်းအလားတူရည်ရွယ်ချက်တွေနဲ့ပဲအဲ့ဒီမှာရှိနေကြတာပါနီးပညာလုပ်ငန်းတချို့ဟာပန်တဂွန်အတွက်ပဲဖြစ်ဖြစ်တရုတ်အတွက်ပဲဖြစ်ဖြစ်သိပ်ပြီးလုတ်ကန်ခြင်းစိတ်မရှိကြပါဘူး Google ကဝန်ထမ်းတွေဟာအဲ့ဒီနှစ်ခုစလုံးပါဝင်ပတ်သက်တဲ့စီမံကိန်းတွေကိုဒီနှစ်မှာပဲညှိနှိုင်းကြပါလိမ့်မယ်ပန်တဂွန်အတွက်လုတ်ကန်ပေးဖို့ရာဤပညာကုမ္ပဏီကြီးတွေမှာအယူအဆအမျိုးမျိုးရှိနေကြတယ်လို့ Defense Innovation Unit ရုံးရဲ့အကြီးအကဲ Michael Brown ကပြောပါတယ
် For areas like artificial intelligence or cyberOkay, we need those companies more than they need us.
AI လို့ cyber လို့နည်းပညာကဏ္ဍတွေမှာတော့ဟုတ်ပါတယ်။အဲဒီကုမ္ပဏီတွေကကျွန်တော်တို့ကိုလိုလာတဲ့ကျွန်တော်တို့ကသူတို့ကိုပို့လို့အပ်ပါတယ်။ဒါပေမဲ့လုပ်ငန်းစလဲပတ်ပြီးဝင်ငွေဒေါ်လာတန်း100ပထမဆုံးအကျင့်ရဖို့စူးစမ်းနေတဲ့ကုမ္ပဏီလေးတွေအတွက်တော့ထောက်တဲ့အကြီးစားတွေကိုစိတ်ဝင်စားကြပါတယ်။ဒါကြောင့်ကျွန်တော်တို့လိုအပ်တဲ့အလုပ်ကိုလုပ်ပေးဖို့တွန်းဆုံမှုမရှိဘဲအတက်တရောလက်ခံကြတာတွေ့ရပါတယ်။
တရုတ်ကုမ္ပဏီတွေနဲ့လက်တွဲလုပ်ကင်တာကိုအစိုးရကပိတ်ပင်ကန့်သတ်ချက်အစ်စ်တွေချမှတ်လိုက်တာရဲ့ရိုက်ခတ်မှုအပေါ်ဆီလီကွန်ဗယ်လီအနေနဲ့ဆန်းစစ်နေသေးပါပဲ။တရုတ်ကုန်ထုတ်လုပ်သူတွေကိုအဓိကအစိတ်အပိုင်းတွေဆက်မရောမှုအစိုးရကကုမ္ပဏီတွေကိုအမိန့်ထုတ်လာနိုင်ပါတယ်။ဒီအခြေအနေပေါ်ဆီလီကွန်ဗယ်လီမှာရောတရုတ်မှာပါစိုးရိမ်နေကြတာပါ။ Tech Titans of China ဆိုတဲ့စာအုပ်ကိုရေးသားသူ Rebecca Fanning ကအခုလိုသုံးသပ်ပါတယ
်။ The investors have become much more sensitive to the issue. They're moreYou know, cautious about investing.
ဒီကိစ္စအပေါ်ရင်းနှီးမြှုပ်နှံသူတွေပို့ပို့ပြီးတော့တည်ထားလာကြပါတယ်။ရင်းနှီးမြှုပ်နှံဖို့ပို့ပြီးစဉ်းစားလာပါတယ်။ American စီမံကိန်းတွေအတွက်တရုတ်စီကငွေယူတာဟာအရင်တုန်းကထက်ပို့ပြီးတော့ပြင်းထန်ပါလာပါတယ်။တရုတ်မှာလည်းစီးပွားရေးကျနေတာပါ။ရိုက်ခတ်မှုကတော့တေချာပေါက်ကိုရှိနေပါတယ
်။တရုတ်ကုမ္ပဏီတွေအမေရိကန်မှာလုပ်ငန်းငွေရနေတဲ့ပုံအတိုင်းသူတို့လည်းတရုတ်ဈေးကွက်မှာလုခွင့်ရဖို့အမေရိကန်နည်းပညာကုမ္ပဏီတွေတောင်းလာတာကြားပါပြီ။အဲဒီလိုဖြစ်မလာသေးပေမဲ့တရုတ်ဈေးကွက်နဲ့အဆက်ဖြတ်တာကမှန်ကန်တဲ့နီလန်ဖြစ်ရလားဆိုတာတချို့ကတန်တရားရှိပါတယ်။ဒီထက်မှာ Matthews Asia ရင်းနှီးမြှုပ်နှံမှုကုမ္ပဏီကရင်းနှီးမြှုပ်နှံမှုဆိုင်ရာမဟာဗျူဟာကျွမ်းကျင်သူ Andy Rothman လည်းတဦးအပါအဝင်ပ
ါ The level of personal freedom that Chinese people have today is dramatically better than it was.
တရုတ်လူထုရဲ့ပုဂ္ဂလိကလွတ်လပ်မှုအဆင့်ဟာလွန်ခဲ့တဲ့နှစ်ပေါင်း30ထက်စာရင်ဒီကနေ့မှာတိတိတသားပိုကောင်းလာပါတယ်။အကြောင်းတစ်ပိုင်းကတော့ပြင်ပကဘာနဲ့ထိတွေ့ဆက်ဆံတာကြောင့်ဖြစ်ပါတယ
်။တရုတ်နဲ့ပတ်သက်လို့ဘာပဲဖြစ်လာဖြစ်လာဒီကောက်ကုမ္ပဏီတွေအနေနဲ့အမေရိကန်စစ်ဖက်အတွက်နည်းပညာသစ်တွေထုတ်လုပ်ပေးရင်နိုင်ငံကိုလည်းကူညီနိုင်အကျိုးအမြတ်လည်းရမှာဖြစ်တယ်လို့ Michael Brown ကဆိုပါတယ
်။ And the Defense Innovation Unit's mission has never been more critical given
တရုတ်နဲ့နည်းပညာပိုင်းပြင်ဆင်နေရတာကြောင့် Defense Innovation Unit ရဲ့လုပ်ငန်းဟာဟိုအရင်ကတည်းကဒီနေ့မှပိုပြီးတော့အရေးပါလာပါတယ
်။ Silicon Valley ရဲ့ကူညီထောက်ပံ့မှုနဲ့ဒီပြိုင်ပွဲကိုအနိုင်ရမယ်လို့အမေရိကန်ကမျှော်လင့်ထားပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကဘာပေါ်မှာပြားကောင်လေးတွေယောနေလာတာကိုဘလို့ထိမ့်သိမ့်ကြမလဲဆိုတာတင်ပြထားတဲ့သတင်းလွှာကိုတင်ဆက်ပေးကြပါတယ်။ကဘာပေါ်မှာပြားအကောင်ရေလေးတွေအရေးအတွက်ယောနေလာနေတယ်လို့ဆိုပြီးတော့ပြားတွေကိုထိမ့်သိမ့်နိုင်မှုပြီးခဲ့တဲ့မေလ20ရက်နေ့ကိုကဘာပြားထိမ့်သိမ့်ရေးနေ့အဖြစ်နဲ့ကုလသမဂ္ဂကတက်မှတ်လိုက်ပါတယ်။ကဘာပေါ်ကပန်းမွေလေးတွေတစ်ပင်နေကြမှာဝိမုံကူရမှာတော့ပြားတွေက80ရာခိုင်နှုန်းတာဝန်ယူလှုပ်ဆောင်ပေးနေတာကြောင့်ဒီပြားလေးတွေကိုထိမ့်သိမ့်မှုလှုံ့ဆော်နေကြတာပါ။ပြားအကောင်ရေတွေရော့ကျလာရတဲ့အကြောင်းရင်းနဲ့ထိမ့်သိမ့်မှုတိုက်တွန်းချက်တွေအကြောင်းကိုတော့ Kevin Knox သတင်းပေးပို့ထားတာဦးသိန်းထိုင်ဦးပြောပြပေးပါရှင်။
ကဘာဝတ်တပင်ပမဟင်းဒီဟင်းရွယ်ပင်အားလုံးနိဗ္ဗာန်ကိုပြားရိုင်းဓမ္မမုတ်မွင့်ညူရေးပြားတွေကဝိမုံကူပေတာပါပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအမေရိကန်ပြည်ထောင်စုနဲ့ကဘာတဝမ်းပြားအုံတွေတည်တသာရော့ကျသွားခဲ့ပါတယ်ဝိမုံကူတဲ့ပြားတွေနေပါသွားခဲ့ပါတယ်ဘော့စနီးယားကပြားမွင့်ညူရေးလုပ်ငန်းလုပ်ကဲ့နေတဲ့မာမက်စမတ်လော်ဘစ်ကတော့
စဝကာထရချာကာရှိကာ
လူတွေစားတဲ့သမင်းရင်းသုံးစုံကတစုံကပြားနဲ့တိုက်ရိုက်ဒါမှမဟုတ်တွဲဝိုက်ပြီးဆက်နွယ်နေပါတယ်ကျွန်တော်ဆိုလိုတာကပြားရည်စားတော့မှမဟုတ်ပါဘူးပြားရည်အဓိကတာဝန်ကဝိမုံကူးမယ်တစ်ပင်တွေပိုပြီးတက်တန်းဆက်နိုင်ဖို့အတွက်ပါကဘာပေါ်မှာမတူကွဲပြားမှုတွေပေါင်းဆက်ရှင်သန်ဖို့ပြားကိုမှီခိုရပါတယ
်ဘော့စနီးယားကပဲနောက်ထပ်ပြားမွေးမြူရေးလုပ်ငန်းလုပ်ခဲ့နေတဲ့အော့စမန်ဟာစီမော့ဗစ်ကတော့လူတွေကြောင့်ဖြစ်လာတဲ့ကဘာကြီးပေါ်ကရာသီဥတုပြောင်းလဲဒဏ်ကိုပြားတွေလည်းလဲဆင်းခံရတယ်လို့ပြောပါတယ
်လူတွေလည်းပတ်နေတဲ့တန်တရားရက်တည်မှုမှာပြားကအဓိကနေရာမှာရှိနေတယ်လို့ပြောရပါလိမ့်မယ်ဒါပေမဲ့လူသားတွေကြောင့်ဖြစ်ပေါ်လာတဲ့ရာသီဥတုပြောင်းလဲမှုနဲ့ကဘာတဝန်းလေးတို့ညဉ့်ညမှုတွေလို့အကြောင်းအရာတွေကပြားတွေကိုထိခိုက်စေပါတယ်ပြားမွေးတဲ့သူတွေလည်းဒုက္ခရောက်ကြပါတယ
်ပြားတွေမြို့တုံးမဲ့အန်ဒီရဲ့ရင်ဆိုင်လာရတဲ့အတွက်ပြားမွေးမှုရေလုပ်ငန်းလုပ်ကိုင်သူတွေအနေနဲ့လုပ်ငန်းကလေအကျိုးအမြတ်ရယူဖို့ဆိုတဲ့ကိစ္စကိုဦးစားပေးစဉ်းစားတာမျိုးတွေမလုပ်နိုင်တော့ဘူးလို့မာမက်စမတ်လော်ဘစ်ကပြောပါတယ
်တကွဲ့ချော်လိုက်စကောနာစပရ
င်ဘယ်လာပိုင်းတွေဒီပြားကရတဲ့ထုတ်ကုန်တွေအများအပြားရောင်းဝယ်နိုင်တာအကျိုးအမြတ်ရတာကိုဒါလုပ်ငန်းအောင်မြင်မှုလို့ပြားမွေးမြူရေးသမားတွေကသတ်မှတ်ခဲ့တာပါအခုတော့ပြားတွေမျိုးမတုံးအောင်ထိမ့်သိမ့်တာကိုအဓိကထားနေရပြီးပြားတွေအသက်ရှင်နေရင်အောင်မြင်တယ်လို့သတ်မှတ်ရတဲ့အနေအထားပါ
ကဘာပေါ်ကစားတော့ထုတ်ကုန်တွေရဲ့ဒေါ်လာဘီလီယံ290ကျားတန်ဖိုးရှိမဲ့ထုတ်ကုန်တွေဟာပြားတွေနဲ့တိုက်ရိုက်ပတ်သက်နေတာလို့ကုလသမဂ္ဂရာရှိတွေကပြောပါတယ်။ဒါပေမဲ့လည်းဒီလိုထုတ်ကုန်တွေအကျိုးအမြတ်ရအောင်ဖန်တီးရမှာအဓိကခန့်ခန့်ဒါကပါဝင်တဲ့ဝိမုံကူတဲ့ပြားတွေရဲ့16ရာခိုင်နှုန်းရှားပါပြောက်ကွယ်မဲ့ဘေးကိုရင်ဆိုင်နေရတယ်လို့ဆိုပါတယ်။ဒါကြောင့်လည်းပြားဖွတ်တာတွေကိုကန့်သတ်ထိန်သိမ်းဖို့ပြားတွေကိုတိုက်ရိုက်ထိခိုက်စေတဲ့ဓာတုဆေးတွေစိုက်ပျိုးရေးလုပ်ငန်းတွေမှာမသုံးဖို့ကုလသမဂ္ဂကအကြံပေးတိုက်တွန်းနေပါတယ်ခင်ဗျာ
။ဦးသိန်းထိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲအထိစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမတ်စုမြတ်မုံကတလှည့်ကြေညာပေးပါမယ်ရှင်။
ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဝန်ကြီးချုပ်ယာရုကနေနှုတ်ထွက်တော့မယ်လို့ဒီကနေ့ကြေညာလိုက်ပါတယ်။ဗြိတိန်နှုတ်ထွက်ရေးကိစ္စတွေကိုဝန်ကြီးချုပ်တစ်ကဥဆောင်တာဟာတိုင်းပြည်အကျိုးအတွက်အကောင်းဆုံးဖြစ်တယ်ဆိုတာရှင်းရှင်းသဘောပေါက်တဲ့အတွက် Conservative Party ခေါင်းဆောင်ယာရုကနေဂျွန်လ9ရက်နေ့မှာနှုတ်ထွက်မယ်လို့ဝန်ကြီးချုပ်မေကဒီကနေ့ကြေညာသွားတာပါ။ဗြိတိန်ဝန်ကြီးချုပ်တစ်ရွေးချယ်မှုကိုတော့ရှေ့သတင်းပတ်မှစတင်မှာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ဖြစ်ပွားနေတဲ့ကုန်သွယ်ရေးစစ်ပွဲကြောင့်ထိခိုက်မြင့်လာနေရတဲ့American လေသမားတွေအတွက် American dollar 16 billion ထောက်ပံ့ကူညီသွားမယ်လို့ဒါမရဒေါ်နယ်ထရမ့်ကကတိပြုပြောကြားခဲ့ပါတယ်။ဒါမရထရမ့်ကတီးနှံစိုက်ပျိုးတဲ့တောင်သူတွေ၊မွေးမြူရေးသမားတွေ၊နှုတ်နဲ့နှုတ်ထွက်ပစ္စည်းထုတ်လုပ်သူတွေခြံရံပြီးတော့ကြာသာပေးနေကအင်ဗျူရောမှကြေညာသွားခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာဖမ်းဆီးအကျဉ်းချခံထားရတဲ့ WikiLeaks Internet Website တီထောင်သူ Julian Assange တချို့လုံးမှုအဥပဒေအရပြစ်မှုဆိုင်ရာဆွဲချက်အစ်စ်တွေနဲ့ထပ်ပြီးရင်ဆိုင်နေရတယ်လို့ဒီအမေရိကန်အစိုးရရှိနေတွေကပြောလိုက်ပါတယ်။အခုဆွဲချက်အစ်စ်တွေက2016သမရရွေးကောက်ပွဲတုန်းကခိုးယူခံလိုက်ရတဲ့ဒီမိုကရက်ပါတီရဲ့အီးမေးလ်တွေကို WikiLeaks ကဖျန်းခဲ့တယ်ဆိုတာနဲ့မသက်ဆိုင်ဘူးလို့လည်းဆိုပါတယ်။ဟွာဝေးဆက်သွယ်ရေးနဲ့နည်းပညာလုပ်ငန်းကြီးကိုတီထောင်သူအမှုဆောင်အရာရှိချုပ် Ranjan Fei ဟာသူ့လုပ်ငန်းနဲ့ဒီတရုတ်အစိုးရကြားဆက်ဆံရေးကိုလိမ်ညာပြောနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကဆက်ဆွဲလိုက်ပါတယ်။ Huawei ဟာတရုတ်နိုင်ငံနဲ့တည်းမဟုတ်ဘဲတရုတ်ကွန်မြူနစ်ပါတီနဲ့ပါဆက်နွယ်နေတယ်ဆိုတာကို CNBC ရုပ်သံမင်းမြန်ကမှဝန်ကြီး Pompeo ကပြောကြားခဲ့တာဖြစ်ပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Vasco Valeris ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်တစ်နာရီကြာည9:00ကနေ10:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.